ကမ္ဘာဖလားအမျိုးသမီးပွဲစဉ်တွေတနင်္လာနေ့ကစားရမှာတော့ဂျပန်အသင်းကစပိန်အသင်းကို4-0မရှိနဲ့အနိုင်ရပြီးတော့အုပ်စုဘိုးနေရာရသွားပါတယ်။ဂျပန်အသင်းကပထမပိုင်းမှာတင်3-0ဇက်တိုက်ရခဲ့ပြီးတော့ဒုတိယပိုင်းမှာနောက်ထပ်2-0ထပ်သွင်းပြီးတော့4-0ပြတ်နဲ့စပိန်အသင်းကိုအနိုင်ရခဲ့တာဖြစ်ပါတယ်။ပထမပိုင်း25မိနစ်အထိကတော့ဘောလုံးရရှိမှု68%အထိရှိခဲ့တဲ့စပိန်အသင်းကဘောလုံးကိုအများစုထိန်းထားနိုင်ပေမဲ့တိုက်စစ်ဆင်ပြီးတော့ကစားတာတော့မရှိခဲ့ပါဘူး။ဂျပန်အသင်းကတော့ခံစစ်နဲ့တံပြန်တိုက်စစ်ဆင်ပြီးတော့ကစားသွားခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားပွဲမှာစပိန်အသင်းဟာအာရှအသင်းအနေနဲ့ကစားတဲ့အခါမှာအရင်ကလည်းအခက်အခဲတွေနဲ့ကြုံခဲ့ရပူပါတယ်။2015ခုနှစ်တုန်းကတောင်ကိုရီးယားအသင်းကိုရှုံးခဲ့ဘူးသလို2019ခုနှစ်တုန်းကလည်းတရုတ်အသင်းနဲ့တရေဖြစ်ခဲ့ဘူးပါတယ်။အုပ်စုစီမှာထိတ်ဆုံးနေရာရသွားတဲ့ဂျပန်အသင်းဟာအုပ်စုအေမှာဒုတိယနေရာရထားတဲ့နော်ဝေးအသင်းနဲ့စနေနေ့မှာရှင်ပြန်ရမှာဖြစ်ပြီးတော့စပိန်အသင်းကတော့အုပ်စုအေမှာထိတ်ဆုံးနေရာရထားတဲ့ဆွစ်ဇာလန်အသင်းနဲ့ကစားရမှာဖြစ်ပါတယ်ရှင်။